ရင်းငါရဲ့အရေးဒေါန်ဆန်းစုကြည်ကိုနားချဆွေးနွေးနိုင်ဖို့မြန်မာနိုင်ငံကိုတွားရောက်လို့ကြောင်းလူပဲငင်းငင်းရေးဆုရှင်အမျိုးသမီးတွေကပြောကြားလိုက်ပါတယ်။ရင်းငါရဲ့အပေါ်မြန်မာစစ်တပ်ရဲ့နှိတ်ကုပ်မှုတွေကိုလည်းဒေါန်ဆန်းစုကြည်ဘက်ကစန့်ကျင်ပြောဆိုဖို့ကိုလည်းတိုက်တွန်းနေကြပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုဒေါက်တာစုကြည်အနေနဲ့တတိရှိရှိစန့်ကျင်ကြိုးဆိုဖို့နိုဘယ်ငင်းကျင်းရေးဆုရှင်အမျိုးသမီးတွေကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့နိုဘယ်ငင်းကျင်းရေးဆုရှင်တွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြောက်အိုင်ယာလန်ကနိုဘယ်ငင်းကျင်းရေးဆုရှင်မရင်းမက်ကွာကလည်းအခုလိုပြောဆိုခဲ့ပါတယ်။
But we want to say to Aung San Suu Kyi, you have tremendous power because the world loves you.
ဒေါက်တာစစ်တီကိုပြောချင်တာကတော့သူ့ကိုကဘာကသိချစ်ကြတာကြောင့်သူ့ရဲ့ဩဇာကသိပြီးတော့ကြီးမားပါတယ်ဆိုတဲ့အကြောင်းပါ။ဒေါက်တာစစ်တီလေးအချက်ကျုပ်ကြဆင်ကာလာကလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးကိုတောင်းဆိုချိန်မှာသူ့ရဲ့တောင်းဆိုချက်အတွက်ကျမတို့တုံ့ပြန်ဆောင်ရွက်ခဲ့ပါတယ်။လူ့ခွင့်ရေးနဲ့ဒီမိုကရေစီဟာလူတိုင်းပိုင်ဆိုင်ပါတယ်။ရိုဟင်ဂျာတွေအနေနဲ့လည်းသူတို့ရဲ့နိုင်ငံသားဖြစ်ပိုင်ခွင့်ဘေးကင်းလုံခြုံရေးအခွင့်အရေးတွေရှိပါတယ်။ဒီမနက်ရက်လေးကတိုင်းရင်းသား135မျိုးလိုပဲရိုဟင်ဂျာတွေမှာလည်းလူ့ခွင့်ရေးနဲ့ဒီမိုကရေစီအခွင့်အရေးရှိပါတယ်။ကျမတို့အနေနဲ့လူပဲငင်းငယ်ရေးဆုရှင်ဒေါက်ဆာစုကြည်ထံတွားရောက်ခွင့်ရဖို့ကြိုးစားသွားမှာဖြစ်ပြီးတော့ဒေါက်ဆာစုကြည်အနေနဲ့ကမ္ဘာပြည်သူတွေရဲ့ထောက်ခံမှုကိုရစေဖို့နောက်မြန်မာစစ်တပ်ကလုပ်နေတဲ့လူမျိုးတုံးတတ်ဖြတ်မှုတွေကိုစန့်ကျင်ပြောဆိုနိုင်မဲ့တတိပိုင်ဆိုင်ပါစေလို့ကျမတို့မျှော်လင့်ပါတယ်။နိုဘယ်ငင်းကျင်းရေးဆုရှင်တွေဖြစ်ကြတဲ့အီရန်ကရှီရင်အဘဒီ၊ရီမင်ကတာဝါကိုလာခါရမန်နဲ့မြောက်အိုင်ယာလန်ကမရီမကွာတို့ဟာစနေနေ့ကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာအမျိုးသမီးများအရှိန်နဲ့ပတ်သက်ပြီးအတူရက်တီတာကိုပြတ်သားဖို့တပတ်ကြာတွားရောက်ခဲ့တာပါ။ဒီကနေ့ခီးစဉ်အဆုံးသတ်အဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာမှာသတင်းစာရှင်းလင်းပွဲတည်ကျင်းပတာဖြစ်ပါတယ်။မျိုးရည်စုတစ်ခုအပေါ်လူမျိုးတုံးတက်ဖြတ်မှုဆောင်ရွက်တယ်ဆိုနိုဘယ်ငင်းကျင်းရေးဆုရှင်အမျိုးသမီးတွေကပြောဆိုလိုက်ပြီးဒေါက်ဆာစုကြည်ကဒီကိစ္စကိုအရေးယူကန့်တွယ်နိုင်ရေးနားချဖို့အတွက်မြန်မာနိုင်ငံကိုတွားရောက်ဖို့လည်းအစီအစဉ်ရှိတယ်လို့ရှင်မင်းနိုဘယ်ငင်းကျင်းရေးဆုရှင်တာဝါကိုကာမန်ကပြောဆိုပါတယ
် Yes we have a plan to visit Myanmar we sent
ဒီမှာနိုင်ငံကိုတွားရောက်ဖို့အစီအစဉ်ရှိပါတယ်ကျမတို့ရဲ့ညီမနိုဘယ်ငင်းကျင်းရေးဆုရှင်ဒေါက်တာဆန်းစုကြည်ကိုအကြောင်းကြားချက်တန်ကြားချက်တွေကျင်းပများစွာပို့ခဲ့ပါတယ်။ဒါနဲ့ဆောင်ပြေပါဦး။ကျမတို့အနေနဲ့မြန်မာပြည်ကဒေါက်တာဆန်းစုကြည်ထံကိုရောနောက်ရိုဟင်ဂျာဒေသတွေကိုပါသွားရောက်ပြီးတော့သူများနဲ့ဆွေးနွေးပြောဆိုဖို့နားချဖို့လာရောက်ခွင့်ပြုဖို့အခုထပ်ပြီးတော့တန်ကြားပါတယ် ။မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ထွက်ပြေးခဲ့ကြရမှုနဲ့ဆက်ဆက်ပြီးအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတပ်ဖြတ်မှုတို့လိုအခွင့်အရေးချိုးဖောက်မှုအထောက်အထားတွေကိုစူးစီးခဲ့ပြီးတဲ့နောက်စစ်တပ်ရဲ့နှိမ်နှင်းမှုကလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်ပြောဆိုထားတာပါမြန်မာအစိုးရဘက်ကတော့ဒီစစ်ဆေးချက်တွေအလုံးကိုဒီဇိုင်းမှန်မှန်ညှင်းဆိုပါတယ်အစိုးရလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တဲ့အကြမ်းဖက်ဝါဒီတွေကိုတရားဥပဒေနဲ့အညီချိန်မှုန်းတာလို့မြန်မာအစိုးရကပြောဆိုထားတာပါအီရန်နိုဘယ်ငင်းကျင်းရေးဆုရှင်ရှီရင်အဘဒီကအခုလိုပြောပါတယ
်ဩဘာမာဖယ်ယမူတာစပမ်အဒီကေ
ဒေါက်ဆာစုကြည်လိုလူမျိုးအနေနဲ့ဒီမနိုင်ငံမှာလူမျိုးတုံးတက်ဖြစ်မှုတွေဖြစ်နေတာတွေလူအများအပြားပါဝင်တဲ့ကျွလွန်နေတဲ့ရာဇဝတ်မှုတွေကိုမျက်ကွယ်ပြုထားတဲ့အတွက်တိတ်ကိုဝန်းနေရပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာ6သိန်းခွဲကျော်ထားနေပြန်ရေးလုပ်ငန်းစဉ်ကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူထားပြီးနဲ့အခုအချိန်ထိမဆနိုင်သေးပါဘူးဒုက္ခသည်တွေထားနေပြန်ရင်းဟာဘေးကင်းလုံခြုံမှုရှိဖို့နဲ့စံနာနဲ့အညီဖြစ်ဖို့မြန်မာအစိုးရဘက်ကလုံခြုံရေးအမှတ်ခံပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရိုဟင်ဂျာအရေးဖိအားပေးတဲ့အနေနဲ့ဥရောပသမဂ္ဂဘက်ကလည်းမြန်မာစစ်ဘုတ်ချုပ်တွေကိုဒဏ်ခတ်ပိတ်ဆို့ဖို့ပြီးခဲ့တဲ့တနင်္လာနေ့ကသဘောတူခဲ့ကြပါတယ်ရှင်